ောရရှိပါခင်ဗျာမြန်မာနိုင်ငံရဲ့လက်တလုံးနိုင်ငံကြီးစာမျက်နှာတွေကိုကြည့်လိုက်မယ်ဆိုရင်ကိုကန့်စစ်ပွဲပန်ဆန်းအစီအဝေးနိုင်ငံတကာထွက်လက်နက်ဝယ်ယူမှုတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေရာယူနေကြပါတယ်တချို့ကတော့စစ်တိုက်တယ်ဆိုတာအကြီးအဆုံးစီးပွားရေးလုပ်မှုတစ်ခုဖြစ်တယ်လို့စွပ်စွဲကြတယ်လို့တချို့ကတော့နိုင်ငံတစ်ခုရဲ့ပြတ်သုံးခြင်းဆိုတာအပြင်ကနေဝင်ရောက်ကျူးကျော်ခြင်းထက်အချင်းချင်းမညီညွတ်မှုကြောင့်ပိုပြီးပျက်စီးဆုံးရှုံးမှုကိုဆက်ရောက်စေတယ်လို့သတိပေးနေကြပါတယ်ဒီတစ်ပတ်မှာတော့အမေရိကတိုင်းမှာရိုင်းနီယန်ဒေသခံတွေဘာကြောင့်သူတို့နယ်မြေတွေကိုဆုံးရှုံးခဲ့ကြသလဲဆိုတာကိုလေ့လာရင်မြန်မာပြည်ကြုံတွေ့ရမယ့်အန္တရာယ်တွေကိုဆွေးနွေးကြည့်ကြရအောင်ပါရေနီယာစစ်ပွဲများကိုလေလာသုံးသပ်ခဲ့သူသူတွေဒီတူကတော့မြန်မာဆိုရရဲ့နိုင်ငံတကာစီးမလက်နက်ဝယ်ယူမှုစစ်ပွဲတွေဖြစ်လိုက်ငြိမ်းချမ်းရေးစကားပြောလိုက်လုပ်နေခြင်းကိုကြည့်ပြီးအခုလိုသုံးသပ်ပြခဲ့ပူပါတယ်မြန်မာနိုင်ငံလက်ရှိဖြစ်ပျက်နေတာတွေကိုကြည့်ပြီးတစ်ချိန်မှာအမေရိကန်ပြည်ထောင်စုတို့ဖြစ်ပေါ်လာမဲ့နေရာစီကိုစတင်အခြေချတဲ့လူပြည်အုပ်စုနှစ်စုကြောင်းစဉ်းစားနေမိတယ်16ရာစုကလေးကမြောက်အမေရိကတိုက်စီကိုစပိန်ပြင်သစ်အင်္ဂလိပ်ပေါ်တူဂီစတဲ့လူပြည်တွေအခြေချဖို့ကြိုးစားကြတယ်ဖြစ်ဖြစ်မြောက်မြောက်အောင်မြင်ခဲ့တယ်လို့တော့မဟုတ်ပါဘူးတောင်အမေရိကတိုက်ဘက်မှာနေအချက်အခြေချနိုင်ခဲ့ကြပြီမဲ့မြောက်အမေရိကတိုက်မှာတော့အခက်အခဲတွေကများလွန်ပါတယ်ရာသီဥတုကြမ်းတမ်းမှုငတ်မော့ခေါင်းမမှုနဲ့ဒေသခံတွေနဲ့စစ်ပွဲတွေကပြင်းထန်လွန်းလာကြောင်းအခြေချဖို့ကြိုးစားတဲ့သူတော်တော်များများဟာပြန်လဲစုတ်ခွာသွားကြတာများပါလေ။ဒါပေမဲ့လူပြူအုပ်စုနှစ်စုကတော့နောက်ပြန်လဲဖို့စိတ်ကူးမရှိပါဘူး။သူတို့ကအမေရိကတိုက်ကိုခြေကုပ်ယူဖို့စဉ်းစားလာတူပါလေ။ပလိုင်းမောက်ဘက်ကရောက်လာတဲ့လူပြူအုပ်စုတွေကသူတို့နိုင်ငံတွေမှာဘာသာရေးယုံကြည်မှုကြောင့်နှိတ်ကုတ်ခံရလို့ထွက်ပြေးတိမ်းရှောင်လာခဲ့ကြတဲ့သူတွေဖြစ်ပါတယ်။သူတို့မှာရွေးချယ်စရာမရှိပါဘူး။အမေရိကတိုက်လူနေရာတက်မှာအခြေချမှာဖြစ်ပါလိမ့်မယ်။သူတို့ကနည်းနည်းကံကောင်းတယ်လို့ဆိုရပါမယ်။ဒေသခံရိုင်းနီယာတွေကနေရာတက်မှာနေပုံထိုင်ကြီးတွေကိုတင် जा ပေးပါတယ်။အိမ်တွေကိုကူပြီးစောက်ပေးပါတယ်။စားစရာတွေပေးပါတယ်။ရှင်တန်မှုအတွက်အားပေးကူညီကြပါတယ်။ဒါကြောင့်လဲကျေးဇူးတော်နေ့ဆိုတာကူညီခဲ့တဲ့ရိုင်းနီယာတွေကိုအမတ်တရဂုဏ်ပြုကျင်းပါတာဖြစ်ပါတယ်။တစ်ဖက်မှာတော့ရိုင်းနီယာတွေဟာသူတို့နဲ့စစ်ဖြစ်နေတဲ့တခြားရန်နီယန်တွေကိုတိုက်ထုတ်ဖို့အတွက်လူပြူတွေကိုအကူအညီတောင်းပါတယ်။သူတို့နဲ့လက်တွဲတိုက်ဖို့ကန့်လန့်ခဲ့ပါတယ်။ဒီလိုနဲ့ရန်နီယန်အုပ်စုတချို့နဲ့လူပြူတွေဟာလက်တွဲပြီးတခြားရန်နီယန်မျိုးနွယ်တွေကိုစစ်ပွဲဆင်မှုဆုံးဖြတ်ခဲ့ကြပါတယ်။ဒါပေမဲ့ဤပညာမှာရှေ့တန်းရောက်နေတဲ့လူပြူတွေဟာလက်နက်ရောင်းတဲ့စီးပွားရေးလုပ်ငန်းကိုတည်သွားကြပါတယ်။ဒေသခံရန်နီယန်တွေဟာသူတို့ပိုင်ဆိုင်တဲ့အရာတွေနဲ့လက်နက်ဝယ်ယူမှုတွေကိုအလဲအလှယ်လုပ်ကြပါတော့တယ်တစ်ဖက်မှာတော့လူပြူတွေဟာစစ်ပွဲတွေအပေါ်မှာကြီးအာယုံရောက်နေတာမဟုတ်ပါဘူးအမေရိကမြေမှာဘာတွေထွက်နိုင်တယ်လဲရွှေနဲ့တွင်းထက်ပစ္စည်းအားလုံးကိုတူးဖော်ဖို့ကြိုးစားကြပါတယ်နိုင်ငံတကာစီကိုကုံတွမ်းမှုအယောင်ဝယ်လှုပ်လာကြပါတယ်ဒီလိုနဲ့ရိုင်းနီယန်တွေဟာစစ်ပွဲတွေထဲမှာအချိန်ကုန်နေစဉ်လူပြူတွေကတော့စီးပွားရေးလုပ်ငန်းတွေကိုတိဆောက်နိုင်ခဲ့ကြပါတယ်ဒုတိယအုပ်စုတစုကတော့ဗာဂျီးနီးယားပြည်နယ်ကိုရောက်လာတဲ့လူပြူအုပ်စုတွေပဲဖြစ်ပါတယ်တခါတလေနယ်မြေတစ်ခုကိုအခြေချမယ်လို့ဆုံးဖြတ်တဲ့ဆိုတာစစ်ပွဲတွေနဲ့ပထမဆုံးရောက်လာတာမဟုတ်ပါဘူးဗာဂျီးနီးယားပြည်နယ်ဂျိမ်းစ်တောင်းမြို့ကိုရောက်လာတဲ့သူတွေဆိုရင်ငတ်မော့ခေါင်းမမှုယောဂါပလဝထုပောမှုတွေနဲ့ရင်ဆိုင်ကြတဲ့အတွက်လူဦးနည်းငယ်ပဲကျန်ခဲ့ပါတယ်ဒါပေမဲ့နောက်ဆုံးလက်ချံအုပ်စုတွေကလူပြူအင်္ဂလိပ်တယောက်ကတော့ပြန်လှည့်ဖို့စိတ်ကူးမရှိပါဘူးဘရာဇီးနိုင်ငံကနေခိုးယူလာတဲ့မျိုးစွေတွေကိုစတင်စိုက်ကြည့်ကြပါလေ18ရာစုတုန်းကတောင်အမေရိကတိုက်ဆိုတာစပိန်ကြီးဆိုတဲ့နေရာတစ်ခုဖြစ်ပါလေအဲ့ဒီနိုင်ငံတွေကမျိုးစွေတွေကိုနိုင်ငံတွင်းကခိုးယူမိရင်ဖမ်းမိတယ်ဆိုရင်သေတမ်းအပြစ်ပေးလို့ရှိပါလေဒီလိုနဲ့ငတ်ဖို့ခေါင်းပါမှုတွေရင်ဆိုင်နေရတဲ့ဂျိမ်းစ်တောင်းလိုဒေသတွေမှာအင်္ဂလိပ်တွေဟာသူတို့ခိုးယူလာတဲ့မျိုးစွေတွေကိုဆေးရွက်ကြီးပင်တွေကိုစတင်စိုက်ကြပါတော့တယ်ပထမတော့ကိုယ့်ရဲ့ဥယျာဉ်ခြံမြေအတွင်းမှာစိုက်ပျိုးလေးရှိကြပါတယ်။နောက်တိတ်မကြပါဘူး။စီးဝါပြက်စိုက်လာကြတယ်။တစ်ဖက်မှာတော့ဒေသခံရိုင်းနီယန်တွေရဲ့မောင်းထုံမှုကိုရင်ဆိုင်ခဲ့ကြရပြီမဲ့လူပြူတွေဟာရှင်သန်မှုကိုမဖြစ်မနေလုပ်ကြပါတော့တယ်။အမေရိကတိုက်ကိုလာရောက်ခြေချတဲ့လူပြူတွေကလည်းတစတဲ့တစပုံမှုများပြားလာခဲ့ပါတယ်။အမေရိကတိုက်မှာတွင်းထွက်ပစ္စည်းတွေအပြင် ဆိုင်ပြိုးမြေတွေကလည်းအများကြီးရှိနေတဲ့ဆိုတာကိုကြားသိကြတဲ့အတွက်စွန်စားအခြေချခြင်းရတဲ့သူတွေတပွဲပွဲရောက်လာကြတာအဆန်းတော့မဟုတ်ပါဘူးနှစ်ပေါင်းများစွာကြာလာတော့ဂျိမ်းစ်တောင်းနဲ့တောင်ပိုင်းဒေသတစ်ခုလုံးဟာဆေးရွက်ကြီးစိုက်ခင်းတွေဟာအထူးကစီးပွားရေးလုပ်ငန်းဖြစ်လာပါတယ်ဆယ်စုနှစ်တွေအတွင်းကြာလာတော့ဆိုင်ပြိုးရေးလုပ်ငန်းတွေကျွန်းကုန်ကူးမှုဟာမရှိမဖြစ်လိုအပ်လာပါ သမားဈေးကွက်တွေတစတဲ့တစများလာပြီးလူနေမှုစနစ်တွေပြောင်းလဲလာခဲ့ပါတယ်။ရိုင်းနီယန်တွေကတော့တစတဲ့တစကျူးကျော်လာတဲ့လူပြုံတွေကိုမြင်နေရပြီမဲ့သူတို့အချင်းချင်းဖြစ်နေတဲ့စစ်ပွဲတွေကိုအဆုံးမတတ်နိုင်ကြပါဘူး။သောတာရှိမှာခင်ဗျာ။နိုင်ငံသားတွေကကိုယ်နိုင်ငံရဲ့တဘာဝတွင်းထွက်တွေနဲ့ဆိုက်ခင်းမြေတွေကိုစိတ်ဝင်စားနေချိန်မှာကိုယ်နိုင်ငံတွင်းမှာတော့အချင်းချင်းစစ်ဖြစ်နေရတဲ့အဖြစ်ပြက်မျိုးတွေကနေရာတော်တော်များများမှာတွေ့မြင်နေရပါတယ်။စစ်တိုက်တဲ့ဆိုတာအကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်တယ်ဆိုတဲ့ဆွတ်ဆွဲမှုမျိုးတွေကိုရှောင်လွှဲနိုင်ဖို့အတွက်နှစ်ဖက်လုံးဟာလူလူဖုံဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့တပ်တွေပြဖို့လူသလူရဟင်းနီးယားနေနေမီဆုံးရှုံးခဲ့တဲ့သင်္ကန်းစာတွေကိုလည်းနှလုံးသွင်းဖို့လိုပါတယ်။သောတာရှင်မြန်မာပြည်သူတွေလည်းမတောင့်တမကြောက်ကြနေထိုင်နိုင်တဲ့လူနေမှုစနစ်တွေကိုပိုင်ဆိုင်နိုင်ကြပါစေ။